မင်္ဂလာညနေခင်းပါတောတာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်မေလ18ရက်တောက်ကြနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုပ်ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျမများတစ်စဲအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားပါမယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနားလောင်နေတူကြညာပြေးသွားမှာပါGina Hesper ဟာ American Bureau of Talent Agency CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်လာမှာပါ။ဒီ American အလုပ်တော်နိုင်ငံခြားရေးရာကော်မတီကနေပြီးတော့မြန်မာနိုင်ငံဆိုင်ရာဥပဒေ2018ဆိုတဲ့ဥပဒေမူကြမ်းတရက်ကိုကြာသပတေးနေ့ကအတည်ပြုကြောင်းလက်မှတ်ရေးထိုးလိုက်ပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရဖို့ရှိတာကတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ကချင်းပြည်နယ်အစိုးရအဖွဲ့စီပင်တရေးဝန်ကြီးစလိုင်းအိုက်ဇက်ခင်ကိုရာဒုကနေနှုတ်ထွက်ခွင့်ပြုခဲ့ကြောင်းထုတ်ပြန်ခဲ့ပါတယ်
။ဒီကကျွန်တော်နှုတ်ထွက်တာကတော့ဟာကာမြို့ပြစီမံကိန်းရဲ့ဟာကာစီတိဆောက်မှုရဲ့စလိုင်းရေးပြီးရေးစီမံကိန်းပေါ့နော်။ဒီလုပ်ငန်းသုံးခုမှာသမ္မတကလည်းအတွင်း
အခြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီသတင်းနဲ့တူအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံကိုရောက်လာတဲ့ American နိုင်ငံတကာဖွံ့ဖြိုးရေး Agency USAID ရဲ့အုပ်ချုပ်ရေးမှူးသတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြန်မာနိုင်ငံသားအစ္စလမ်ဘာသာဝင်အချင်းချင်းအုပ်စုဖွဲ့ရိုက်နဲ့ဓားထုတ်မှုတွေဖြစ်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်။ Gina Hesper ဟာ American Bureau of Talent Agency CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်လာပါလိမ့်မယ်။ကြာသပတေးနေ့ကတော့ American ထက်လွတ်တော်စစ်ဆေးကြနာပွဲမှာ CIA ရဲ့အရင်ကလှုပ်ဆောင်ပုံတွေနဲ့ပတ်သက်ပြီးလွတ်တော်မတ်တွေကအပြင်းထန်မိကွန်းထုတ်ဆွေးနွေးခဲ့ကြပြီးတဲ့နောက်သူကို CIA ညွှန်ကြားရေးမှူးသစ်အဖြစ်ထောက်ခံမဲ54မဲကန့်ကွက်မဲ45မဲနဲ့အတည်ပြုပေးလိုက်တာပါ။ Hesper ကိုထောက်ခံသူတွေထဲမှာဒီမိုကရက်ထက်လွတ်တော်မတ်6ယောက်ဘာဒီကန့်ကွက်သူတွေထဲမှာတော့ Republican အမတ်2ယောက်ပါပါတယ်။ပြီးကြတဲ့လကနိုင်ငံခြားရေးဝန်ကြီးအဖြစ်အတည်ပြုခံလိုက်တဲ့ Mike Pompeo နေရာမှာ Hesper ကိုအစားထိုးခံထားဖို့အတည်ပြုလိုက်တာပါ။ Gina Hesper ကိုခံထားရေးကြားနာပွဲအတွင်းအဓိကအခြေတင်ဖြစ်ခဲ့တာကတော့2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုကိုကျမ်းဖက်ဝါရဇွဲတိုက်ခိုက်ခံပြီးတဲ့နောက်ပိုင်းဒီတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးဖမ်းဆီးသူတွေကို CIA ကအပြင်းထန်နှိပ်စက်ညှဉ်းပန်းပြီးတော့စစ်ဆေးတာတွေပေါ့သူကိုယ်တိုင်ကြီးကြပ်ခဲ့တဲ့ကိစ္စဖြစ်ပါတယ်။အဲလိုနှိပ်စက်ညှဉ်းပန်းပြီးစစ်ဆေးတာတွေဟာလူစံနှုန်းကိုကျစ်တိတ်ခါပိုင်းအရာမှားယွင်းသလားဆိုတာကိုဖြေဆိုဖို့အဲဒီစစ်ဆေးကြနာပွဲအတွင်း Hesper ကအချိန်ကြီးညှင်းပါတယ်။ဒီသတင်းပတ်စောပိုင်းကဝိုင်းရင်နိုင်ငံခြားရေးရာကော်မတီဝင်ဒီမိုကရက် Mark Warnocky ပြောပြတဲ့စာထဲမှာတော့CIA အနေနဲ့နှိမ့်ဆက်ညှဉ်းပန်းပြီးတော့စစ်ဆေးတာမျိုးမလုပ်သင့်ဘူးလို့ Gina Hesper ကရည်သားထားပါတယ်။ Warner ကတော့တရားမဝင်တာပဲဖြစ်ဖြစ်ကျင့်ဝတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မသင့်တော်တာပဲဖြစ်ဖြစ်သမရကသာစိတ်ခိုင်းမယ်ဆိုရင်တော့ Hesper ဟာအဲ့ဒီအတိုင်းလိုက်နာလိမ့်မယ်လို့ယုံကြည်ကြောင်းပြောကြပါရခင်ဗျာ။
မြောက်ကိုရီးယားနိုင်ငံကသူရဲ့နျူကလ িয়ার အစီအစဉ်ကိုလက်လျှော့ဖို့သဘောတူခဲ့မယ်ဆိုရင်ကင်မီတာစုဆက်ပြီးအာဏာကိုင်ဆွဲထားနိုင်မှာဖြစ်ပြီးမြောက်ကိုရီးယားနိုင်ငံဟာလည်းအတော်ချမ်းသာကြွယ်ဝလာမယ်လို့သမ္မတဒေါ်နယ်ထရမ့်ကဟောကိန်းထုတ်လိုက်ပါတယ်။ကောင်းဆောင်ကင်ဂျုံအွန်နာဒီအပေးယူကိုသဘောမတူဘူးဆိုရင်တော့ချွတ်ချုံကျနေတဲ့မြောက်ကိုရီးယားနိုင်ငံပြတ်သုံးသွားလိမ့်မယ်လို့လည်းသမ္မတထရမ့်ကသတိပေးပါတယ်။ထရမ့်နဲ့ကင်တို့ဟာစင်ကာပူမှာကျွန်းလာဆယ်နှစ်နေတွေ့ဆုံမှုစီစဉ်ထားတာနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကဒီသတင်းပတ်ထဲမှာပဲလှေသန်းပြောင်းလာတာဟာမကြသေးခင်ကကင်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ကြားဒုတိယအကြိမ်တွေ့ဆုံခဲ့ရာရဲ့ရလဖြစ်နိုင်ကြောင်းသမ္မတထရမ့်ကကြာတာပြင်းနေမှာပဲမှတ်ချက်ပေးခန့်မှန်းခဲ့တာပါ။ကင်ဂျွန်အွန်နပေါ်သမ္မတရှီကဩဇာလွှမ်းမိုးထားနိုင်တာဖြစ်နေတယ်လို့နေတိုးမဟာမိတ်အဖွဲ့အတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်နဲ့အိုဗယ်ယုံခန့်အတွင်းသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါ။ထိတ်တီးဆွေးနွေးပွဲတာပြတ်သွားမယ်ဆိုရင်နောက်တစ်ခုကိုဆက်လုပ်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။မြောက်ကိုရီးယားအစိုးရကဒီထိတ်တီးဆွေးနွေးပွဲအတွက်တန်မြတ်ဖြစ်စရာကြေညာချက်တွေထုတ်နေပေမဲ့အမေရိကန်နဲ့မြောက်ကိုရီးယားအရာရှိတွေကြားဆက်လက်ဆွေးနွေးမှုတွေအရာစီစဉ်ထားတာတွေပြင်မဲ့ပုံတော့မတွေ့ရဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်
။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတွေဂျာဝင်နောက်ဆက်ခဲ့တာနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေပေါ်သမ္မတဒေါ်နယ်ထရမ့်အနေနဲ့နောက်ဆက်ပြီးခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးမှုတွေကနေသမ္မတအနေနဲ့တခုခုကျူးလွန်ထားတယ်ဆိုတဲ့စွပ်စွဲမှုမျိုးခံရမယ်ဆိုရင်တော့မှအရေးယူခံရမှာမဟုတ်ဘူးလို့အမေရိကန်ဆိုရရှိနေတွေကသုံးသပ်တဲ့အကြောင်းသမ္မတထရမ့်ရဲ့ဥပဒေအကျိုးဆောင်တူကစာသာမီးနေ့မှာပြောပါတယ်အငင်းပွားဝေရဒီကိစ္စတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ဒုတိယရှိနေချုပ်ရောဘတ်မူလာကိုအထူးစုံစမ်းစစ်ဆေးမှုအဖြစ်ခန့်အပ်လိုက်တာတနှစ်တာကြာမြင့်ပြီးချိန်မှာပဲသမ္မတထရမ့်ကတော့သူ့အနေနဲ့အမှားယွင်းလုပ်ခဲ့တာဘာမှမရှိဘူးလို့ညင်းဆိုထားပါတယ်။ဒါပေမဲ့လည်းထရမ့်ရဲ့လောက်ရတဲ့နဲ့ပတ်သက်ပြီးတော့ကွန်ဂရက်စမတ်တွေကမင်းကွန်းထုတ်နေကြပါတယ်။အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ချူမာကအခုလိုစုံစမ်းစစ်ဆေးမှုတွေဟာမလိုအပ်ပဲလှုပ်ဆောင်နေတာတွေမဟုတ်ပဲအခုဆိုရင်ထရမ့်ရဲ့ message စည်းရုံးကြီးအဖွဲ့က အဆင့်မြင့်အရာရှိကိုဆွဲချက်တင်ထားပြီးပြီလို့ဆိုပါတယ်ရုရှားတွေဟာရွေးကောက်ပွဲမှာသမ္မတထရမ့်အနေအောင်ကူညီခဲ့တယ်ဆိုတဲ့အချက်ကိုလည်းထောက်လိုင်းရဲ့အတိုင်းဝိုင်းနဲ့အတူဒီမိုကရက်တီရောရီပပ်ဘလစ်ကင်တွေကပါသဘောတူညီခဲ့ကြတယ်လို့သူကဆိုပါတယ်အောက်တော့ပြောခွင့်ရရီပပ်ဘလစ်ကင်အမတ်ဖောရိုင်ယန်ကလည်းဒီစုံစမ်းစစ်ဆေးမှုတွေအဆုံးသတ်တာကိုမြင်မြင်ပေမဲ့ရောဘတ်မူလာအနေနဲ့သူ့လုပ်ငန်းတွေကိုလွတ်လွတ်လပ်လပ်နဲ့အဆုံးဖြတ်ဆောင်ရွက်တက်မှာတယ်လို့ပြောပါတယ်အထူးဆောင်စစ်ဆေးမှုရောဘတ်မူလာကတော့သူ့ရဲ့အဖွဲ့ဝင်တွေအနေနဲ့လူတွေမေးမြန်းဖို့တောင်းဆိုတာကိုသမရအနေနဲ့မလိုက်လျော့ဘူးဆိုရင်ဆင့်ခေါ်သွားမယ်လို့ပြောပါတယ်ထရမ့်ရဲ့ရှေ့နေကတော့သမရအနေနဲ့ကျန်းသက်စာချိန်ဆိုပြီးတော့ဂျူရီအဖွဲ့ဝင်တွေရှေ့မောက်မှာလာပြီးတော့စစ်ဆေးခံဖို့အတင်းကျပ်လှုပ်ဆောင်လာမယ်ဆိုရင်ဖွဲ့စည်းပုံဥပဒေကပေးထားတဲ့အခွင့်အရေးတိုင်ငင်းဆံမှာဖြစ်တယ်လို့ဖြေကြားမှလည်းမဟုတ်ဘူးလို့ပြောဆိုပါတယ်ခင်ဗျာ
ပါလက်စတိုင်းတို့ရဲ့လူအခွင့်အရေးကိုအစ္စရေးတို့ဘက်ကစနစ်တကျပိတ်ပင်တားဆီးတဲ့အတွက်ဆိုပြီးအစ္စရေးကိုကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးကပြစ်တင်ပြောဆိုလိုက်ပါတယ်။ဒီသတင်းမှာအစောပိုင်းကာဇာဒေသမှာဖြစ်ပွားခဲ့တဲ့ပါလက်စတိုင်းတို့ရဲ့ဆန္ဒပြပွဲအတွင်းတေဆုံးတရားရသူနေရအောင်အစ္စရေးဘက်ကအားထုတ်လုပ်ကင်ခဲ့တဲ့အထောက်အထားအနေချင်းပဲတွေ့ရတယ်လို့လူအခွင့်အရေးကော်မရှင်နာမင်းကြီးဇိုင်ဒ်ရာဒ်အယ်ဟူဆိန်ကပြောပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့တောင်းဆိုမှုတွေကိုလည်းသူကထောက်ခံသွားတာပါ။ကာဇာဒေသကဆန္ဒပြသူတွေကိုအစ္စရေးတပ်ဖက်ကအကြမ်းဖက်နှိမ်နှင်းမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အထူးအစည်းအဝေးတရက်ကိုတီကနေတောက်ကြာနေမှာခေါ်ယူကျင်းပတဲ့အချိန်မှာကော်မရှင်နာမင်းကြီးအယ်ဟူဆိန်ကအဲ့လိုပြောဆိုသွားတာပါ။အစ္စရေးပါလက်စတိုင်းနယ်စပ်မှာဆန္ဒပြတဲ့လူအုပ်ထဲကိုအစ္စရေးတပ်တို့ကတနင်္လာနေ့မှာတနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်ပါလက်စတိုင်း60နေပါတေဆုံပြီးတော့လူပေါင်း3000နေပါဒဏ်ရာရသွားခဲ့တာပါ။တေဆုံသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ပြီး၈လသားအရွယ်သမီးလေးတူလည်းပါဝင်ခဲ့တာပါ။အပြည့်ပြည့်ဆိုင်ရာကွန်ရှင်တခုကနေလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုရေးကုလအစည်းအဝေးကစဉ်းစားတုံ့တက်ကြမှာဖြစ်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာအစ္စရေးတန်အမတ်ကတော့ဂါဇာအကြမ်းဖက်မှုကိုကွန်ရှင်တခုနဲ့စုံစမ်းမယ်မယ်လဲမြေပြင်အနေအထားကိုစံချီတမြင်စာတော့မှပြောင်းလဲသွားစေမှာမဟုတ်ဘူးလို့ပြောပါတယ်။အစ္စရေးနဲ့အမေရိကန်ပြည်ထောင်စုကတော့ကုလသမဂ္ဂလူအခွင့်အရေးကောင်စီဟာအစ္စရေးအပေါ်ဆန့်ကျင်ပြီးတော့ဗက်လိုက်မှုတွေရှိကြောင်းဆက်တိုက်ဆွဆွဲပြောဆိုလာတာဖြစ်ပါတယ်။
ကျန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီခန့်ဖိုင်းဒိုမီတာ70 kHz 10683ဖိုင်းဒိုမီတာ19 kHz 15565နဲ့ဖိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြည့်ညာနေပါရခင်ဗျာ American Outlook နိုင်ငံသားရေးရာကော်မတီမှာမြန်မာနိုင်ငံဆိုင်ရာဥပဒေ2018ဆိုတဲ့ဥပဒေမူကြမ်းတရက်ကိုကြာသပတေးနေ့ကအတည်ပြုကြောင်းကြေညာလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအားပေးမြင့်တင်ဖို့အတွက်ဒီဥပဒေမူကြမ်းကိုအတည်ပြုလာဖြစ်တယ်လို့ဆိုပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုတပ်ဖြတ်ခဲ့ကြတဲ့မြန်မာစစ်ဘက်အကြီးတန်းတာဝန်ရှိသူတွေကိုကိုယ့်လိုရဲ့ကိုယ်တာဝန်ခံစေဖို့ဒီဥပဒေမူကြမ်းထဲမှာတောင်းဆိုထားပါတယ်ဒါပြင်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကိုခွင့်ပြုဖို့ရိုဟင်ဂျာတွေပြန်လာနိုင်ရေးစီစဉ်ဆောင်ရွက်ဖို့နဲ့ရိုက်တာသတင်းတော့တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လှုပ်ပေးဖို့စတဲ့အချက်တွေကိုလည်းမြန်မာဆိုရကိုတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအတွက်အခြေခံလူ့အခွင့်အရေးကိုတော့မှမပေးဘဲညှင်းပယ်ခဲ့တာနှစ်ပေါင်း30ကျော်ကြာနေပြီလို့ American Outlook နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ် Outlook မှာ Ed Rice ကဒီဥပဒေမူကြမ်းအတည်ပြုကြောင်းကြေညာချက်မှပြောသွားပါတယ်။အလုတ္တနိုင်ငံကြီးရဲ့ကော်မတီမှအတည်ပြုလိုက်တဲ့ဒီဥပဒေမူကြမ်းဥပဒေအဖြစ်အသက်ဝင်မှုကတော့အလုတ္တတခုလုံးကရောအထက်လွတ်တော်မှာပါအတည်ပြုပြီးအဲဒီနောက်သမ္မတကလက်မှတ်ရေးထိုးရမှာဖြစ်ပါတယ်ခင်ဗျာ
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇာရဲ့အိမ်ကိုဒီကနေ့မနေ့အစောပိုင်းမှာရဲကားအတော်များများရောက်လာတဲ့အတွက်သူ့ကိုဖမ်းတော့မယ်ဆိုတဲ့ခံမှန်းပြောဆိုမှုတွေတိုးလာနေပါတယ်။ငွေဆက်ကူတွေလက်ဝတ်ရတနာတွေနဲ့အခြားအပိုးတန်ပစ္စည်းတွေပါတဲ့တံမိုးကြီးလက်ကအိတ်184လုံးနဲ့ခရီးဆောင်လက်ဆွဲတစ်တာ84လုံးကိုရဲတို့ကဒီကနေ့သိမ်းဆည်းလိုက်ပါတယ်။အကျဉ်းပြတ်ချစားမှုငွေကြေးခဝါချမှုတွေနဲ့ဆွဆွဲချက်တွေနဲ့မစ္စတာနာဂျစ်ကိုစုံစမ်းစစ်ဆေးနေရတဲ့တစိတ်တစ်ပိုင်းအဖြစ်အခုလိုဆောင်ရွက်တာဖြစ်ပါတယ်။ကွာလာလမ်ပူမြို့ကအစင်းမြင့်ကိုတို့အဆောက်အဦတစ်ခုမှာမစ္စတာနာဂျစ်နဲ့ပတ်သက်နေတဲ့တိုက်ခန်းတွေကိုလည်းကြာရာပြင်းနဲ့နောက်မဲကစပြီးတော့ဝင်ရောက်ရှာဖွေရမှာအဖိုးတံပစ္စည်းတွေကိုသိမ်းယူနိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်1MDB ကုမ္ပဏီရဲ့ရမုံငွေတွေကိုဝန်ကြီးချုပ်ဟောင်းနာချစ်အလွဲတုံစားလုပ်ခဲ့တဲ့အရှုပ်တော်ပုံကိုစုံစမ်းစစ်ဆေးနေရတဲ့တစိတ်တပိုင်းအဖြစ်အခုလိုရှာဖွေသိမ်းဆည်းမှုတွေလုပ်ခေါ်ဆောင်ခဲ့တာဖြစ်တယ်လို့လည်းတာဝန်ရှိသူတို့ကပြောပါတယ်။ဒီငွေကြေးအရှုပ်တော်ပုံနဲ့ပတ်သက်လို့အမေရိကန်အပါအဝင်တခြားနိုင်ငံတွေမှာလည်းစုံစမ်းစစ်ဆေးနေတာပါ။အခုရှာဖွေမှုတွေကိုတော့ဝန်ကြီးချုပ်ဟောင်းနာချစ်ရဲ့မိသားစုနဲ့အိမ်သူဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့တဲ့အချိန်ကတရားဝင်နေထိုင်ခဲ့တဲ့ရုံခန်းအပါအဝင်နေရာအတော်များများကိုရဲတပ်ဖွဲ့ကတကြိမ်တည်းတပြိုင်တည်းဝင်ရောက်ရှာဖွေစီးနင်းတာတွေလုပ်ခဲ့တာဖြစ်ပါတယ်။
နိုင်ငံကုံတွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်နှစ်ရက်ကြာဆွေးနွေးပွဲတွေကနေဒီကနေ့မှသဘောတူညီချက်ရဖို့ကြိုးစားနေကြပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ဟာဒုတိယ တရုတ်ဒုတိယဝန်ကြီးချုပ်လီယူဟီနဲ့ကိုယ်စားလှယ်အဖွဲ့ကိုဝါရှင်တန်မှာလက်ခံတွေ့ဆုံတာပါဒီအစည်းအဝေးဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့မျက်နှာတတဖြစ်အောင်ပြင်းထန်မှတွေ့ဆုံဆွေးနွေးခဲ့ကြတဲ့အစည်းအဝေးရဲ့နောက်ဆက်တွဲအစည်းအဝေးတစ်ခုဖြစ်တယ်လို့အေမီရောကပြောပါတယ်ကုန်သွယ်ကနေတိုးစည်းချက်ကောက်ခံမယ်လို့ဘက်လာအတွင်းနှစ်နိုင်ငံလုံးကပြင်လည်ကြေညာပြီးတဲ့နောက်အခြေအနေတွေထပ်ဆိုးမလာအောင်ရည်ရွယ်ပြီးတော့အခုလိုတွေ့ဆုံကြတာပါထရမ့်မှာတရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့တင်းတင်းမာမာပြောဆိုလို့ရှိပေမဲ့လည်းတရုတ်တယ်လီဖုန်းကုမ္ပဏီကြီး ZTE လုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်အောင်ကူညီဖို့ဆန္ဒရှိကြောင်းကိုလည်းသိရတဲ့လွတ်တော်မတ်တွေကတော့ထရမ့်ရဲ့ရည်တည်ချက်ပေါ်ဝေဖန်မရဖြစ်နေပါတယ်အမေရိကန်ကုမ္ပဏီဌာနကအမေရိကန်လုပ်ထုတ်ကုန်ပစ္စည်းတွေကိုဝယ်ယူခွင့်ပိတ်ပင်လိုက်ပြီးတဲ့နောက် ZTE ကုမ္ပဏီဟာသူပိုင်စက်ရုံတစ်ခုနဲ့အဓိကကျတဲ့လုပ်ငန်းတွေကိုရပ်နားလိုက်ရပါတယ်အမေရိကန်တို့ပစ္စည်းတွေတက်ဆင်ထားတဲ့ပို့ကုန်တွေကိုတရုတ်နိုင်ငံဟာမြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကိုရောင်းချနေတာဖြစ်ပြီးဒါဟာအမေရိကန်ရဲ့ကုန်သွယ်တမင်ချက်တွေအပေါ်ချိုးဖောက်တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေပူးပေါင်းပြီးတော့အကြမ်းဖက်မှုတံပြန်နေနေရင်းနဲ့ခုခံကာကွယ်မှုဆိုင်ရာတနစ်တာစီရေးလှည့်ခြင်းမှုပိတ်ပွဲအခမ်းအနားကိုဒီကနေ့တောက်ကြနေမှာကျင်းပပါရယ်ဖိလစ်ပိုင်နဲ့အမေရိကန်တပ်သား 8,000 နေပါရရဲ့စီရေးလှည့်ခြင်းမှုတွေမှာကန့်တက်လေ့ကျင့်ခန်းတွေလူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးတာနဲ့တဘာဝဘေးအန္တရာယ်သင့်သူတွေကိုကယ်ဆယ်ရေးလှည့်ခြင်းခန်းတွေကိုပူရယ်လှည့်ခြင်းခဲ့တာဖြစ်ပါရယ်အမေရိကန်နဲ့ဖိလစ်ပိုင်တို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုသမ္မတရိုဒရီဂိုဒူတာတေကစန့်ကျင်ပြောဆိုခဲ့ပြီးတဲ့နောက်ပူရယ်စီရေးလှည့်ခြင်းမှုတွေကို2019ခုနှစ်အတွင်းလျှော့ချခဲ့တာပါဒေသခံကဘာလီခါတာနှုတ်ခေါ်တဲ့စီအေးလေးချင်းတို့တချို့မှာဂျပန်နဲ့ဩစတြေးလျတပ်ဖွဲ့တွေလည်းဒုတိယအကြိမ်ဖြစ်ပါဝင်ခဲ့ပါတယ်။အမေရိကန်နဲ့ဖိလစ်ပိုင်တို့ပူးပေါင်းပြီးတော့သတင်းနှစ်ပတ်ကြာပြုလုပ်တဲ့စီအေးလေးချင်းမျိုးကိုအကြိမ်30ထက်မနည်းပြုလုပ်ခဲ့တာပါ။တဘာဝဘေးအန္တရာယ်အပအဝင်အစွမ်းရောက်အကြမ်းဖက်စစ်သွေးကြော်ရဲ့ချိန်ချမှုတွေကိုတုံ့ပြန်နိုင်ရေးအခုလိုပူရဲစီအေးလေးချင်းခဲ့ကြတာဖြစ်ပါတယ်။
ဗြိတိန်တော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်နိုင်ငံသူမီဂန်မာဂဲရိုရဲ့တော်ဝင်မင်္ဂလာအခမ်းအနားရဲ့မတန်ခင်တည့်ရက်လို့ဒီကနေ့မှာတော့ဒီမင်္ဂလာပွဲကျင်းပမဲ့ဝင်ဆောင်မြို့မှာအခမ်းအနားအတွက်နေရာအနှံ့ပြင်ဆင်ထားတာတွေကိုတွေ့နေတယ်လို့လုံခြုံရေးလဲပို့ပြီးတော့ဒီအချိန်ထက်ပုံမှန်ပိုတင်းကျပ်ထားပါတယ်တော်ဝင်မိသားစုကိုချစ်ခင်မြတ်နိုးကြသူတွေဝင်ဆောင်မြို့မှာစုဝေးရောက်ရှိနေကြပြီးဒီမင်္ဂလာပွဲကိုအကောင်းဆုံးနေရာကနေကိုယ်တိုင်တွေ့မြင်အောင်ဆိုပြီးတော့ကြိုတင်နေရာလာယူကြတဲ့သူတွေလည်းရှိပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ပြောပြပေးကြရပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကတမကပဲ VOA ရဲ့အင်တာနက်ဆက်မျက်နှာဖြစ်တဲ့ burmese.voanews.com ကလည်းကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းတွေမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ခြင်းနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အကြီးအကဲမတ်ဂရင်းဟာဒီနေ့မှပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံပြီးရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်အကူအညီပေးရေးအစီအစဉ်တွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်ကကြော့ပြန်ပဋိပက္ခတွေကြောင့်တိမ့်နဲ့ချီတဲ့ဒုက္ခတွေတွေထွက်ပြေးသွားခဲ့ရတဲ့အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံခရီးစဉ်ကနေမြန်မာနိုင်ငံကိုရောက်လာတဲ့ USAID အုပ်ချုပ်ရေးမှူးဟာဒီနေ့ညနေမှာပဲသတင်းမီဒီယာတွေနဲ့တွေ့ဆုံစကားပြောခဲ့ရပါရန်ကုန်မြို့က American Center မှာသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA ရန်ကုန်ရုံးတာဝန်ခံဒေါခင်စိုးဝင်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်
ဒေါက်ကင်းစိုးဝင်းခင်ဗျာအမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID အကြီးအကဲမတ်ဂရင်းကဒီကနေ့အမေရိကန်စင်တာမှာသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲလုပ်တယ်ဆိုတော့ဒေါက်ကင်းစိုးဝင်းကလည်းအဲ့ဒီကိုသွားတယ်ဆိုတော့အခြေအနေတွေရှင်းပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါကိုညာဝင်းအောင်ရေဒီလိုပါဒီ USAID အကြီးအကဲမတ်ဂရင်းကသူကအမေရိကန်နိုင်ငံသားကြီးဝင်ပြီးမိုက်ပွန်ပီယိုရဲ့ကိုစားမြန်မာနိုင်ငံကိုလာတာပေါ့နော်လာပြီးတော့သူကအမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုအကူအညီနဲ့ပတ်သက်ပြီးတော့ဟိုဘာတွေဘယ်လိုပေးမယ်ဘယ်လိုထောက်ပံ့သွားမယ်ဆိုတာကိုပေါ့နော်သူလာပြီးတော့ရှင်းပြသွားတာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျဆိုတော့ဒီ USAID အကြီးအကဲကဟုတ်လားသူရဲ့မြန်မာပြည်ခီးစင်မတိုင်ခင်မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းတွားရောက်ခဲ့တာနဲ့ပတ်သက်ပြီးတော့သူဘာတွေရှင်းပြတာရှိပါလဲ
ဟုတ်ကဲ့ပါသူဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်တဲ့အခါမှာအဓိကကတော့ပေါ့နော်သူဒီရိုဟင်ဂျာဒုက္ခသည်တွေနေတဲ့ဒီကော့ဖ်ဆက်ဘဇားဆိုတဲ့နေရာကိုသူတွားပြီးတော့လေ့လာခဲ့ပါလေတဲ့အဲ့ဒီမှာဒုက္ခသည်တွေနဲ့တွေ့ခဲ့ပြီးတော့သူတော်တော်လေးကိုဂရုဏာတက်မိတဲ့အကြောင်းပြောပြပါလေနောက်ဘင်္ဂလားဒေ့ရှ်အစိုးရကိုလည်းသူဟိုကျေးဇူးတင်တယ်ပြီးဘင်္ဂလားဒေ့ရှ်အစိုးရလက်ထက်မှာရင်းနေရောရောဟိုအကျဉ်းသားတရားကြီးစွာနဲ့ပေါ့နော်တရားဖွင့်ပြဆိုထားတာလည်းတွေ့ရလို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေကိုလည်းကျေးဇူးတင်တယ်လို့ပြောပါလေအစားစားနဲ့ရိခာဒီဟိုဒီလေရေးထိုင်ရအစားပေါ့နော်အရှင်ပြည်အစီအစဉ်ပေးထားတဲ့အတွက်ကြောင့်ကျေးဇူးတင်တယ်လို့သူပြောပါတယ်နောက်ပြီးတော့သူကဒီ concert ပဇာမှာရှိတဲ့ဒီဒုက္ခတွေစခန်းတွေမကပဲနေနိုင်ငံနေနေရင်းကြခေါ်မှာပေါ့နော်အဲ့ဒီဈာမှာရှိတဲ့အရင်ကတော့အခုပြောနေကြတဲ့ no man land ဆိုပြောနေတဲ့နေရာကိုပါသူရောက်ခဲ့ပါလေတဲ့အဲ့ဒီကဒုက္ခတွေတွေသူတွေ့ခဲ့ရကြတယ်လို့ပြောပါတယ်နောက်ပြီးတော့သူက ဒီဒုက္ခတွေနေပြီးတော့ဒုက္ခတွေဒီမြန်မာနိုင်ငံပြန်လာရင်းနဲ့ပတ်သက်ပြီးတော့သူတို့ဒုက္ခတွေတွေဖက်ကပေါ့လေဟိုဆိုရင်ထိတ်နှံမှုတွေကိုသူကြားခဲ့ရတယ်သူကိုယ်တိုင်မြင်တွေ့ခဲ့ရတယ်ဆိုပြီးတော့အဲ့ဒါရှင်းပြရရှိပါတယ်ရှင်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီ
USAID အကြီးကဲကဒီလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အပြီးမှာဒီမြန်မာနိုင်ငံမှာနေပြီးတော့မှာပေါ့လေတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့လည်း
တွားရောက်ပြီးတော့တွေးဆုံခဲ့တာတွေရှိတယ်လို့သတင်းတွေမှာတွေ့ရပါတယ်။ဒေါက်ဆန်းစုကြည်နဲ့တွေးဆုံတာနဲ့ပတ်သက်ပြီးတော့သူပါရီဆွေးနွေးဖြစ်တယ်လဲဆိုတာကိုရှင်းပြတာရှိပါလား။ဟုတ်ကဲ့ပါနည်းနည်းပါပြောပြပါမယ်။ဒေါက်ဆန်းစုကြည်ဒီမကပါဘူး။ဒီတခြားတာဝန်ရှိပုဂ္ဂိုလ်တွေနဲ့သူတွေ့ခွင့်ရခဲ့လို့ပြောပါတယ်။ဒါဒီအဲ့လိုတွေ့ခွင့်ရတဲ့အခါမှာအပြုတော်ဆာမယ်ဆွ ဟိုပြောတဲ့သဘောမဟုတ်ပါဘူးတဲ့သူတို့ကဒီမှာဖြစ်နေတဲ့အခြေအနေတွေကိုနားထောင်မယ်နေနာမယ်လိုအပ်လို့ရှိရင်ကိုယ်ပြန်ပုံးမယ်ဆိုတဲ့သဘောနဲ့သူတို့လာခဲ့တာဖြစ်တဲ့ကြောင့်မလို့ဒါတွေကတော့အောင်ဆန်းဖြစ်နေသူတို့ပြောပြခဲ့ပါရဲ့အဲ့ဒီပြောတဲ့နေရာမှာတကူဖြစ်နေတဲ့အကျက်တဲကြီးအကုန်လုံးပေါ့နော်ဒီကိုဖီအာနိုင်ဒီကရတမကဒီညချောင်းကိုဗီအနန်ဦးဆောင်တဲ့ကော်မရှင်ကနေပြီးတော့ဟိုအကြံပြုထားတဲ့ဒီထောက်ခံအကြံပြုထားတဲ့အကြံပြုချက်တွေကိုတကယ်လို့တိတိကျကျကလိုက်နာခဲ့တယ်ဆိုလို့ရှိရင်ဒီချက်တွေကပြည်လဲနိုင်လဲဆိုတာကိုဟိုဆွေးနွေးကြည့်ပါတယ်တဲ့
ဟုတ်ကဲ့ခင်ဗျာဟောပြီးတော့ဒီ USAID အနေနဲ့ဒီဒုက္ခတဲ့အကြက်တဲနဲ့ပတ်သက်တဲ့ရန်ပုံငွေပေးတာနဲ့ပတ်သက်လို့ရောဘာရီများဆင်းပြတာရှိပါလဲခင်ဗျာ
โอเคပါဒီ data မှာပေါ့နော်ဒီနှစ်နိုင်ငံပေါ့နိုင်ငံတစ်ပြည်မြန်မာနိုင်ငံဟိုလောလောဆယ်လက်တလောရေးဆိုင်နေရတယ်ဒီဒုက္ခတွေအကျက်အတဲနဲ့ပတ်သက်ပြီးတော့ American တရားစုကနေပြီးတော့ဒေါ်လာစုစုပေါင်းဒေါ်လာ54တန်းဟိုကူညီဖို့အစီအစဉ်ရှိတယ်အဲ့ဒီဒေါ်လာ54တန်းဆိုတဲ့နေရာမှာဒေါ်လာ30ကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရကိုပေးမှာမဟုတ်ဘူးဒီကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ WFP လို့ခေါ်တဲ့ဒီဟိုကမ္ဘာစားနပ်ရိက္ခာအဖွဲ့တို့ဘာလို့ပေါ့နော်သူတို့တိုက်ရိုက်ပေးပြီးတော့ဒီဒုက္ခတွေအကျက်အတဲကိုဖြေအထိုင်းလျောက်ပြေးလည်အောင်ဆိုပြီးတော့ပေးတာဖြစ်ပြီးတော့ကျန်တဲ့14တန်းကတော့မြန်မာနိုင်ငံမှာဒီရခိုင်ဒေသနဲ့မကောက်ပေါ့နော်တခြားဖြစ်နေတဲ့အကျက်အတဲဖြစ်နေတဲ့နေရာတွေဖွံ့ဖြိုးမှုလိုအပ်နေတဲ့နေရာတွေတပေးဖို့ဆိုပြီးတော့ရည်ရွယ်ပြီးတော့မြန်မာနိုင်ငံအတွက်ကတော့ရန်ပုံငွေဒေါ်လာ American Dollar 14တန်းခွဲဝေချထားပြီးဖို့သူတို့ကြေညာထားတာရှိပါရဲ့ရှင
်ဟုတ်ကဲ့အဲ့တော့ဒီ21ရက်မေလ21ရက်နေ့ထိရှိမဲ့ Mark Green ရဲ့ခီးစဉ်အတွင်းမှာနောက်ထပ်သူ့မှာဘလို့အစီအစဉ်တွေရှိပါသေးလဲခင်ဗျာ
ဟုတ်ကဲ့ပါမနေ့ကစနေနေ့မှာတော့ဒီမေလ19ရက်စနေနေ့မှာတော့ဒီ Mark Green ကသူ Youth Innovation Summit လို့ခေါ်တယ်ပေါ့နော်ဒီလူငယ်တွေဟိုတွေ့ဆုံဆွေးနွေးပွဲတရက်ကိုသူပါဝင်ပြီးတော့ဆွေးနွေးမယ်ဆိုပြီးအစီအစဉ်ထားပါတယ်နောက်အဲ့ဒါပြီးတဲ့အခါမှာသူကဒီဖန်ဒီယာမှာတွားပြီးတော့လေနောက်ထပ်လူငယ်တွေနဲ့ CSO တွေဒီလူလူစီပြီးအဖွဲ့အစည်းတွေကပုံပုံနဲ့သူတွေ့မယ်နောက်ပြီးတော့ဘာသာပေါင်းစုံအဖွဲ့အစည်းတွေနဲ့တွေ့မယ်သူကကြီးရောက်တော့ရောက်ခိုင်မှာသူတွေ့လို့နိုင်သမျှပေါ့နော်ဒီအတိုင်ဝိုင်းအသေးသေးကလူတွေအားလုံးနဲ့သူတွေ့ဖို့စီစဉ်ထားပါတယ်ရှင
်ကိုညံဝင်းအောင်ဆက်သွယ်မေးမြန်းခဲ့တာပါဆက်လက်ပြီးတင်ဆက်ပေးမယ့်သတင်းလွှာမှာတော့ချင်းပြည်နယ်အတွင်းမှာစီမံကိန်းလုပ်ငန်းတွေအကောင့်ထည့်ဖော်မှုနှောက်နေတာကြောင့်ပြည်နယ်ဝန်ကြီး၃နေရာပြောင်းလဲပေးဖို့ပြည်နယ်လွှတ်တော်ကနိုင်ငံတော်သမရထံတင်ပြချက်အရချင်းပြည်နယ်စီပင်သာရေးဝန်ကြီးတဦးကိုနှုတ်ထွက်ခွင့်ပြုကြောင်းထုတ်ပြန်ခဲ့ပါတယ်ဒီလိုနှုတ်ထွက်ရတဲ့ဖြစ်စဉ်ပေါ့ချင်းနိုင်ငံရေးပါတီတွေနဲ့ချင်းလူမှုအဖွဲ့အစည်းတွေကြားဝေဖန်မှုတွေလည်းရှိနေပါတယ်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါနိုင်ငံတော်သမရဦးဝင်းမြင့်ကနေချင်းပြည်နယ်ဆိုရဖွဲ့ဝင်စီပင်သာယာရေးဝန်ကြီးဆလိုက်အိုင်ဆက်ခင်ကိုရာဇူးကနေနှုတ်ဆက်ခွင့်ပြုကြောင်းထုတ်ပြန်ခဲ့တာပါချင်းပြည်နယ်တွင်စီမံကိန်းအကောင့်ထဲပေါ်မှုတွေနှောက်နှေးနေတာတွေကြောင့်တာဝန်ကနေနှုတ်ထွက်ခဲ့တာဖြစ်ကြောင်းစီပင်သာယာရေးဝန်ကြီးဆလိုက်အိုင်ဆက်ခင်ကပြောပါတယ
်အဓိကကျွန်တော်နှုတ်ထွက်တာကတော့ဟာကာမြပြစီမံကိန်းရေဟာကာစီတိဆောင်မှုရေဆလမ်ရေဒီရေစီမံကိန်းပေါ့နော်ဒီလုံငန်းတုံးခုမှာတမကနအတွင်အချိန်မီပြီးစီအောင်ကျွန်တော်မဆောင်ရွက်နိုင်တဲ့ကိစ္စမျိုးပေါ်ပေါက်ခဲ့တယ်ပေါ့လေအဲ့ဒီအတွက်ကြောင့်မလို့သက်ဆိုင်ပြည်သူလူထုမှာအခြေခြေတွေကျုံလာရတာဖြစ်တဲ့အတွက်ကြောင့်မလို့အတူတူဖြစ်ကျွန်တော်ကုကဲမှုအောက်မှာရှိတဲ့နော်ဌာနဒီမှာဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်နေနဲ့တောင်းဝန်တောင်းခံနေနေတယ်မိမိတဘောဆက်တဲ့လူထုခွင့်ကြီးရဖြစ်ပါလေ
လမ်းမဆက်တွေရေးစီပင်သားရရေးနဲ့လူမှုရေးဝန်ကြီးနေရာ၃နေရာအတွက်အပြောင်းအလဲပြုလုပ်ပေးဖို့ချင်းပြည်နယ်လှုပ်ဆောင်ကနေနိုင်ငံတော်သမရထံဒီလအစောပိုင်းမှာတင်ပြထားရမှာစီပင်ဝန်ကြီးကိုနှုတ်ထွက်ခွင့်ပြုတာလည်းဖြစ်ပါတယ် ဒီကနေ့ကျွန်တော်တို့ကတော့ဒီရိုးရာဒုက္ခတွေကိုနည်းနည်းခေါင်းနိုင်ခွဲကနေညနေခွန်နာရီအထိစီစဉ်ကိုလက်လျှော့ပို့သဘောတူခဲ့မယ်ဆိုရင်ကင်မီတာစုဆက်ပြီးပါမယ်။ဆလိုက်အိုင်ဆက်ခင်ဟာလူတို့အခြေပြုဖွဲ့စည်းမှာလှုပ်ရှားတာဝန်ယူခဲ့သူတူဖြစ်ပြီးတော့2009ယူဂဝယ်ပြီးအနိုင်ရအနယ်ဒီပါတီကနေချင်းမီနယ်စီပင်တရားရေးဝန်ကြီးဖြစ်တာဝန်ပေးအပ်ခံခဲ့ရတာပါ။စီပင်တရားရေးဝန် ချင်းမျိုးရာဒီမိုကရက်တစ်ပါတီသူင်းမှုနဲ့ဆလိုင်းကျဲဥဖြစ်ထောင်တာခုလိုမြင်ပါတယ
်ဒီနောက်ထွက်ရတဲ့အကြောင်းကြီးဟိုတည်တည်ကြကြမကြည့်နိုင်တဲ့ခါကျတော့လူစုတွေကဒီဥပမာတွေပေါ့ဗျာဆိုတော့အကြောင်းပြချက်အကြောင်းရင်းအတိအကျကိုဒီဖို့တော့လူလိမ့်မယ်ထင်တယ်အနိုင်ငံကြီးပြောခါလာဟိုပုဂ္ဂိုလ်ကြီးတို့အချင်းချင်းကြားထဲမှာလက်ထပ်ပြန်ဆက်တော့ဖွင့်နေအစိုးရဖွင့်နေမှာမတည့်ကြလားနောက်ဒီဆက်တော့ဘာသာနဲ့ဒီနေ့မတည်ဘူးဆိုတော့ပုဂ္ဂိုလ်ကြီးတက်တက်ညာဖြစ်နေတလားဒါရရဟိုရှင်းရှင်းလင်းလင်းရှိနေလို့ကျွန်တော်ထင်နေပေါ့ဗျာဒီကောင်မှမနိုင်တာတခုတက်တက်နဲ့ဆိုရင်တော့အထက်တော်ပူဆူးမဲ့ဝန်ကြီးတွေတော့ရှိနေပါသေးတယ်ကျွန်တော်အဲ့လိုပဲယူဆနေပေါ့ဗျာ
ချင်းပြည်နယ်လှုပ်တော်ကနေဝန်ကြီးတဦးကိုပြောင်းလဲပေးဖို့သမရကိုတင်ပြထားရမှာစီပင်ဝန်ကြီးဆလိုင်းအိုက်ဆက်ခင်ကနှုတ်သက်ခွေပြုတာကြောင့်ဂျန်နဲ့ဝန်ကြီးနှူးကိုနေရာလဲသွားဖို့အစီအစဉ်ရှိကြောင်းသတင်းတွေပေါ်ထွက်နေပါတယ်ဒီလိုသတင်းပေါ်ထွက်နေတဲ့ပုံမှာချင်းပြည်နယ်ဆိုရစံပြူကြီးမွေးမြူကြီးတက်တော်နဲ့တပ်တူဝန်ကြီးဥမာဟင်းသာကခုလိုပြောပါတယ်အဲ့
ဒါတော့ကျွန်တော်မသိဘူးဒီနေ့ကိုသတင်းစာထဲမှာဖတ်တဲ့ဟာနဲ့ဒီတိုင်းပါပဲကျွန်တော်ဘာမှဖတ်ရှင်းမှုမရှိပါဘူးနော်
စီဘီဝန်ကြီးစလိုင်းအဆက်ခင်ကိုတာဝန်ကနေနှုတ်ထွက်စေခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးချင်းလူစုအခြေပြုဖွဲ့တွေကမှမေးခွန်းထုတ်เสียနေသားတွေရှိနေပါတယ်။တီးတိမ်မြို့နယ်လူငယ်စင်ဥက္ကဋ္ဌကိုနှုံရှမ်းတွင်ရဲ့အမြင်ကတော့
လုံငန်းတာဝန်မကြည့်ဘူးဆိုတာကတော့ကျွန်တော်အနေနဲ့ပြောလို့ရှိရင်လုံငန်းတာဝန်မကြည့်တဲ့သူကရားအများကြီးရှိပါပဲ။သူဘာဖြစ်လို့ဖြစ်ခိုင်းတာလဲဆိုတာလည်းကျွန်တော်ကတော့မသိဘူး။ဒါနဲ့သူကလည်းတက်ကြွတယ်၊လမ်းစားနေနေရာတိုင်းမှာထိမှန်နေတယ်ဆိုတော့တချို့တွေတည်းမနာလို့ဖြစ်မှာပေါ့။
ချင်းမြင့်နယ်ဝန်ကြီးတွေနဲ့က NLD ပါတီဝင်မဟုတ်သူဆလိုင်းအဆက်ခင်ဟာအကြဖက်လူမှုအဖွဲ့အစည်းကနေဖြစ်ပြီးလူမှုရေးဝန်ကြီးဥပောင်လုံးမင်းထံကတော့ဇူမီဒီမိုကရေစီဖွဲ့ချုပ်ကဖြစ်ပါတယ်။ပေပါတီဝင်ဖြစ်ဖြစ်ချင်းမြင့်နယ်အတွက်တကယ်လုံးလုံးတဲ့လူတွေကိုတာဝန်ခံအဖို့လိုလားတယ်လို့လဲကိုနှုံရှမ်းတွင်ကပြောပါတယ်။နိုင်ငံတော်သမ္မတသေဦးဝင်းမြင့်တာဝန်ယူနေတဲ့ကာလအတွင်းမှာပရမစုံပြည်နယ်ဝန်ကြီးတဦးတာဝန်ကနေနှုတ်ဆွဲရတဲ့ဖြစ်စဉ်တစ်ခုဖြစ်သလိုပြည်တော်စုဝန်ကြီး6ဦးနဲ့ပြည်နယ်ဝန်ကြီးချုပ်3ဦးအပြောင်းအလဲရှိနိုင်မယ်လို့လည်းအတိမပြုတ်နိုင်သေးတဲ့သတင်းတွေကလည်းကြဲကြဲပြန့်ပြန့်ပေါ်ထွက်နေပါတယ်။သမ္မတဦးဝင်းမြင့်ရဲ့မြန်မာနှစ်စုကူမိခွန်ပြောကြားရမှာတော့ပြုပြင်ပြောင်းလဲရေးနဲ့အံကွင်ခွင်မကျတဲ့နေရာတွေမှာလိုအပ်ရင်လိုအပ်သလိုတော်လက်ဆက်မြက်ပြီးတော့အရေးသွေးရှိတဲ့လူစားလဲရောမှာဖြစ်ကြောင်းကိုလည်းဂရုပြုပြောဆိုထားပါတယ်ခင်ဗျာ။
ရှင်များရှင်ဒီရစ်စရစကြီးနဲ့ညီညာရေးမကြသေးခင်ကတောင်းဆိုဆန္ဒပြပွဲတွေမှာခွင့်ပြုချက်မရဘဲဆန္ဒပြခဲ့ကြတဲ့အတွက်ရင်းကျန်းစွာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေပုံမှ19ပုံမှ20တို့အပြင်အတရေဖြစ်မှုပုံမှ50တို့နဲ့ပါတရားစွဲဆိုအရေးယူခံထားရသူပေါင်းဟာအခုဆိုရင်50ကျော်သွားပါပြီတရားစွဲဆိုအရေးယူမှုတွေအတွက်ရင်းကျော်ပိတ်ဆို့မှာလူလူကြားအထိတ်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့ဆန္ဒပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလားဒါမှမဟုတ်ခွင့်ပြုချက်မရဘဲဆန္ဒပြစုဝေးသူတွေမှာအပြစ်ရှိနေသလားဆိုတော့ကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမိမြတ်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-332-38-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bubbies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်ဆက်စင်ကကြိုဆိုပါတယ်ရှင်။တိုက်ရိုက်လေးလိုက်ဆက်စင်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုတော့နောက်ထပ်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ထိုင်းမြန်မာနယ်စပ်တခရိုင်မဲဆောက်မြို့မှာမြန်မာနိုင်ငံသားအစ္စလမ်ဘာသာဝင်အချင်းချင်းအုပ်စုဖွဲ့ရိုက်နှက်မှုဓားထိုးမှုတွေဖြစ်ပွားခဲ့တဲ့အတွက်မေလ18ရက်နေ့မှာလူ4ဦးထက်မနည်းကိုဖမ်းဆီးလိုက်ပြီးထိုင်းစစ်တပ်ကစစ်ဆေးမှုတွေလည်းလုပ်နေပါတယ်။ဒါ့အပြင်မြန်မာလူထုမားတွေအနေနဲ့ကိုယ်ပိုင်ဆိုင်လုပ်ပြီးဈေးရောင်းခွင့်မရှိတာကြောင့်ဥပဒေကိုချိုးဖောက်ပြီးဈေးရောင်းနေသူတွေကိုလည်းအရေးယူသွားမယ်လို့ဆိုပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံသားတွေငါးသိန်းထက်မနည်းနေထိုင်နေတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြန်မာနိုင်ငံသားအစ္စလမ်ဘာသာဝင်တွေဖွင့်လာတဲ့လက်ဖက်ဆိုင်တစ်ခုမှာအချင်းချင်းစကားများရန်ထိရာကနေအုပ်စုဖွဲ့ရိုက်နှက်မှုဓားထုတ်မှုတွေဖြစ်ပွားခဲ့တာပါဖုံးပြောက်ဆုံးသွားတဲ့အတွက်လက်ဖက်ဆိုင်ဧရိယာမှာရှိနိုင်တယ်ဆိုပြီးလာရှာယာကနေစကားများရန်ထိကြပြီးအုပ်စုဖွဲ့ရန်ထိခဲ့ကြတာဖြစ်ပါတယ် Islam Badai Kansa to Jopjana Garo, a Chinese also put Yaynet Dari, Dane Turari, Tikera down, Tigai Muri, Shige down, DPA Bima, Tai Sitakale, Sitte Muri Lonides, so be to Rap Jopjavare.
Dana Kobasin, or the Chicka, Tonya Sankar, where your children are in the Chicka, and I am on Saifan and the Gazit, I find that your children. Kobo, Roma, Roma, Sasha Lambi Cholayare, never over to all the other people that are going to get in Ponyoshiya.
ก็ใช่มาแล้วนะก็ก็เนี่ยใช่อ่ะใช่ๆนะสิกะก็ตรีนเสร็จไปเลยแล้วก็ไอ้มาวูเรียเนี่ยก็อารมณ์ซะสงคิดเลยยตนาဖြစ်ပေါ်တဲ့အချိန်မှာနှစ်ဖက်စလုံးအင်အားနှစ်ဆယ်ခန့်ရှိပြီးအချင်းချင်းရိုက်နေမှုတွေစိုက်ကယ်တွေနဲ့ဈေးတိုင်တစ်ခုလုံးကိုဖျက်ဆီးတာတွေဖြစ်ပွားခဲ့တယ်လို့ဆိုပါတယ်ထိုင်းရဲတွေလာရောက်ဖမ်းဆီးတာမျိုးရှိတယ်လို့ဒါထောက်ခံရမှုတွေကြောင့် ဒီယုံမှာကုတရရတွေလည်းရှိပါတယ်ဒီဖြစ်ရကြောင့်မြန်မာနိုင်ငံသားတွေတရားမဝင်ဈေးဆိုင်ဖွင့်နေတာတွေကိုလည်းစစ်ဆေးသွားမယ်လို့လည်းသိရပါတယ်ထိုင်းအစိုးရကတော့မြန်မာလူသမားတွေကိုယ်ပိုင်ဆိုင်ဖွင့်တာမျိုးတွေလုတ်ခွင့်မရှိကြောင်းဥပဒေထဲမှာပြတ်ထန်းထားပါတယ်ဒီကြရရက်ကတော့မဲဆောက်မြို့မှာတွန်းလဲတွေနဲ့ဈေးရောင်းတွေနဲ့မြန်မာတွေကိုလည်းလိုက်လံဖမ်းဆီးနေတာတွေလည်းရှိနေပါတယ်မဲဆောက မြန်မာပစ္စည်းအမျိုးမျိုးကိုဈေးရောက်နေကြတဲ့မြန်မာဆိုင်တွေကလည်းအများပြားရှိနေတာပါ အခုလိုဖြစ်ရပြီးမှာတော့ဈေးရောင်းဝယ်မရှိတဲ့မြန်မာတွေကိုဒီနေ့ကြက်ကြက်ကိုင်းတွယ်မှုတွေလှုပ်သွားမယ်လို့လည်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။တောတာရှင်တွေအခုနားဆင်နေရတာကVOAအမေရိကန်အသံရဲ့တောက်ကြနေညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။တောက်ကြနေညနေခင်းVOAအစီအစဉ်တွေမကြာခင်အဆုံးသတ်တော့မှာပါ။အခုတော့သတင်းကျဉ်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင်ရှင်။
Gina has been her American Board Talent Agency CIA Patamazo, Mutami, Iji Akepila Mava, Salavini Runga, the American Teludo Sisi Chanabema CIA, Yinga Lusamun in a Pata Pido, Little Madiga, Pienta, Megun Tok Sunikaja P, and now to go CIA in Chai Mudi P. Talkaman was a limit, Kangwe May, Lizanga Mene, a deep Pulaitawa, has been go talking to Rema, Democrat Teludo, Macha Upa in Bido, Kangwa to Rema, River Bacon, a man Upa in Mare. ထောက်ဆချောင်းအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်ခဲ့တာနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေပေါ်သမ္မတဒေါ်နယ်ထရမ့်အနေနဲ့နောက်ဆက်ပေးခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးမှုတွေကနေသမ္မတအနေနဲ့တခုခုကျူးလွန်ထားတယ်ဆိုတာမျိုးစစ်ဆေးခံရမယ်ဆိုရင်တော့မှအရေးယူခံရမှာမဟုတ်ဘူးလို့အမေရိကန်ဆိုရရှိနေတွေကတုံ့သက်ထားတဲ့အကြောင်းသမ္မတ ိုက်တာတနှစ်တာချမ်းမြင့်ချိန်မှာပဲသမရထရမ်ကတော့သူ့အနေနဲ့အမှားယွင်းလုပ်ခဲ့တာမရှိဘူးလို့ညင်းဆိုထားပါတယ်အမေရိကန်အလွှတ်တော်နိုင်ငံခြားရေးရာကော်မတီမှာမြန်မာနိုင်ငံဆိုင်ရာဥပဒေ2018ဆိုတဲ့ဥပဒေမူကြမ်းတစ်ရပ်ကိုကြာသပတေးနေ့ကအတည်ပြုကြောင်းကြေညာပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့ခွင့်အားပေးတဲ့ဒီအားပေးမြင့်တင်ဖို့အတွက်ဒီဥပဒေမူကြမ်းကိုအတည်ပြုတာဖြစ်တယ်လို့ဆိုပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေတပ်ဖြတ်ခဲ့ကြတဲ့ဒီမြန်မာစစ်ဘက်အကြီးအကဲတာဝန်ရှိသူတွေကိုယ့်လူရဲ့ကိုယ်တာဝန်ခံစေဖို့ဒီဥပဒေမူကြမ်းထဲမှာတောင်းဆိုထားပါတယ်။နိုင်ငံကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်နှစ်ရက်ကြာဆွေးနွေးပွဲတွေကနေဒီကနေ့တောက်ကြနေမှာသဘောတူညီချက်ရဖို့စ조사နေကြပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ဟာတရုတ်ဒုတိယဝန်ကြီးချုပ်လီယူဟီနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတမန်ဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းတူမီတာ16.25ရုပ်ကနေထုတ်လွှင့်နေတာဖြစ်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါ။နောက်ထပ်9နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာပြန်ဆောင်ကြအောင်ပါရှင်။တောတာရှင်များရှင်လန်းချမ်းမြေ့ကြပါစေ။ကျမများတင်အောင်ပါ။
This program has come to you from the Voice of America, Washington.
From Washington.